အငယ်ဦးဖေးတန်ခမရလေယာမြင်းနဲ့အခြားမြေများစုံစမ်းရေးကော်မရှင်ကဒီနေ့ပြည်တော်စုလွှတ်တော်မှာအစည်းအကမ်းစာတင်ပြရမှာဘယ်လိုအချက်တွေများတင်ပြခဲ့ပါသလဲခမရ
ဒီနေ့ပြည်တော်စုလွှတ်တော်မှာဒီလေယာမြင်းနဲ့စုံစမ်းရေးကော်မရှင်အစည်းအကမ်းစာအပိုင်း၄ကိုတင်ပါတယ်ကုမ္ပဏီကတိန်းတာတို့စစ်တပ်ကတိန်းတာတို့ဝန်ကြီးဌာနကတိန်းတာတို့မဟုတ်ပဲနဲ့တခြားမြေသိမ်းမှုတွေနဲ့ပတ်သက်ပြီးတော့ဒါတွေကိုလုပ်ပေးတင်ပါတယ်ဆိုတော့အစည်းအကမ်းစာကိုဖတ်ကြားတင်သွင်းပါတယ်တင်ပြထားတဲ့အတိုင်းစာပေါင်း16,338နော်အဲ့ဒီမှာနေရာကော်မရှင်တင်ပြချက်အရ882မှုပဲအစိုးရကဖြည့်ရှင်းပေးနိုင်တာကိုတွေ့ရတယ်ဒါကြောင့်အများကြီးလူသေးတယ်ဆိုတော့ပုံစံမျိုးတင်ပြတာပါ
အဲ့ဒီအချက်တွေကိုတင်ပြတော့အစိုးရဘက်ကရောဘယ်လိုများဖြည့်ရှင်းပေးခဲ့ပါလဲခင်ဗျာ
ပြည်ထောင်ဝန်ကြီးဒုဝန်ကြီးပေါ်တော့ဗိုလ်မှူးချုပ်ကျော်ထွန်းကဖြည့်ပါတယ်အခုတင်ပြချက်တွေပေါ်မှာသူတို့ဘိုလ်ကော်မတီကစုံစမ်းဖြည့်ရှင်းမှုတွေလုပ်ပါတယ်အချို့ဟာတွေဆိုရင်လည်းသူတို့မြေအတွက်အစားရိုးပေးရတယ်ရှိပါတယ်အချို့ကိစ္စတွေကြတော့ပြည်သူအရှင်းရှင်းဖြစ်တဲ့ကိစ္စမှုလို့တရားရုံးနဲ့သာတက်ဆိုင်ပါတယ်ဒါကအခြားမြင်များဆိုတော့ဝန်ကြီးဌာနနဲ့လည်းမဆိုင်စစ်တပ်နဲ့လည်းမဆိုင်ဆိုတော့အများဖြင့်နော်ပုဂ္ဂလိကတွေနဲ့ဖြစ်နေတာများတယ်ဒီလူတွေကစစ်ဆိုးရလက်ထက်မှာပေါ့လေအာဏာရှိတဲ့လူတွေတာဝန်ရှိတဲ့လူတွေနဲ့ပေါင်းဖက်ပြီးတော့လေယာဉ်တွေကိုမတရားသိမ်းယူခဲ့တာဖြစ်တယ်အဲဓမ္မဥရလေယာဉ်တွေကဘယ်သူမှမလဲဓမ္မတွေကပြတ်နာလည်းမရှိတော့အထောက်အထားတွေဘာညာရောမရှိကြပါဘူးညစ်သိမ်းတဲ့အခါမှာခရိုနီတို့ဆိုတော့နော်သူတို့နဲ့ပေါင်းဖက်ပြီးတော့လုတ်တဲ့ငွေရှင်တွေကအဲ့ဒီမြေပုံပေါ်မှာပဲကြည့်တော့မြေပုံပေါ်မှာဒါကဟိုစကြဝဠာဖြစ်နေမယ်နောက်ပြီးတော့မြေရိုင်းမြေလွတ်ဖြစ်နေမယ်ဒါလေဓမ္မပိုင်ကြီးမဟုတ်ဆိုတာနှစ်ပေါင်း340တောင်မှလုလာပြီးမှသူတို့မှထောက်ထားမရှိတဲ့အပေါ်မှာမစင်းစားပဲနဲ့ဒိတ်အောင်နေတဲ့မြေပုံပေါ်မှာသွားပြီးအခြေခံပြီးတော့စင်းစားတယ်အဲ့ဒီအားနည်းချက်နဲ့ပဲသူတို့ကလူငန်းရှင်တွေကိုအထောက်အထားတွေရအောင်လုတ်ပိုင်ခွင့်တွေရအောင်သူတို့ကစွမ်းဆောင်ပေးတဲ့အတွက်ဒီလိုအဖြစ်ရှင်းနိုင်တဲ့ပြဿနာတွေဖြစ်သွားတယ်ဒါဟာပုဂ္ဂလိကဖြစ်တဲ့ပြဿနာမဟုတ်ဘူးအာဏာရှိသူနဲ့ငွေရှင်နဲ့ပေါင်းဖက်ပြီးတော့တောင်တူလေသမားတွေကိုမတော်မတရားလုပ်တဲ့အနိုင်ကျင့်ခဲ့တဲ့လုပ်ရက်တွေပဲဖြစ်တယ်လို့ကျွန်တော်ကယူဆရတာဟာသီးသတရားရုံးကိုရောက်เสียမဟုတ်ဘူးနိုင်ငံတော်ကဖြေရှင်းပေးရမယ့်ကိစ္စလို့ကျွန်တော်ထင်ယူဆပါတယ
်ရန်ကုန်မြို့မှာမိကျောင်းကန်မှာကျူးကျော်ကိစ္စတွေနောက်ဝါဝဝင်းကုမ္ပဏီကျူးကျော်တဲ့ကိစ္စတွေအဲ့ဒီမြေယာတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးတာမျိုးတော့ရှိပါသေးတာဗျ
မိကျောင်းကန်ကိစ္စကတော့သူတို့ပြောတယ်ဗျအေးမြေယာမြေတွေအတွက်သူတို့နေခွက်တွေကိုခွဲဝေရှာသားနေပါတယ်အဲတချို့စီပင်ကတတ်မှတ်ထားတဲ့ကြီးတွေကိုမဆောင်တဲ့လူတွေကြတော့နည်းနည်းဝေးတဲ့နေရာကိုပြောင်းတော့အော်တတ်မှတ်ထားတဲ့နှုံးကြီးတွေကိုခါတဲ့လူတွေကြတော့နိစ္စရမှာပဲသူတို့နေရာရှာသားပြီးနေပါတယ်လို့ပြောပါတယ်ခင်ဗျအပိုင်းကိနေပတ်သက်လို့လည်းသူတို့ကနိနာကျွေးတွေပေးဖို့အတွက်ရှိရှိဆောင်ရွက်နေပါတယ်ဆိုတဲ့ပုံစံမျိုးတော့ရေဘူးရအဖြစ်ရှင်းပြတာပေါ့ဗျာဟောဘယ်လိုလုပ်တယ်ဆိုတော့အောက်ရှိပြည်သူလူထုကပို့ပြီးပြီးပါလိမ့်မယ
်လေယာမြင်းနဲ့အခြားမြေများစုံစမ်းစစ်ဆေးကော်မရှင်အနေနဲ့ပေါ့လေရှေ့ဆက်ပြီးတော့ဘာတွေများဆက်ပြီးတော့လှုပ်ဆောင်သွားဖို့များရှိပါလဲဗျာ
ဒီနေ့လွတ်တော်ဥက္ကဋ္ဌကဒီလေယာမြေစုံစမ်းရေးကော်မရှင်ဟာအနှစ်ကျော်ရှိလာပြီဆိုပေမဲ့လေယာမြေစုံစမ်းရေးအမှုတွေဟာမပြီးသေးဘူးနောက်ထပ်လည်းတိုင်းရာတွေကရောက်လာသေးတယ်ပြည်သူတွေကလည်းဒီအပေါ်မှာကျေနပ်မှုမရနိုင်သေးဘူးဒါကြောင့်ဒီလေယာမြေကော်မရှင်ကချက်သိမ်းမယ်ဆိုတဲ့အင်ပြတ်ချက်ကိုလွတ်တော်ကလက်နက်ခံနိုင်မှုမရှိဘူးဆိုပြီးတော့လွတ်တော်ကိုယ်စားလှယ်ဆန္ဒကိုတောင်းတဲ့အခါမှာလွတ်တော်ကိုယ်စားလှယ်တွေကလည်းပြန်ပြီးတော့အတည်ပြုပေးတဲ့အတွက်နဲ့လေယာမြေကော်မရှင်ကတော့ဆက်လက်ပြီးတော့ဒီလူတွေကတိုင်းရာတွေကိုစစ်စစ်စစ်နေမှာဖြစ်ပါတယ
်ဒီလွတ်တော်ကာလတတန်းအတွင်းမှာပေါ့လေလေယာမြေအငင်းပွားမှုပြဿနာတွေကဖြင်းရှင်းပေးလာနိုင်မဲ့အလားအလာဘယ်လောက်ထိများရှိနိုင်မလဲအငယ်သုံးသက်ချက်လေးသိပြပါခင်ဗျာ
ကော်မရှင်ကဆုံးဖြတ်ပေးလိုက်တယ်အလားဒါတွေကဒီလိုလုပ်တင်ပါတယ်အကြံပေးလိုက်တယ်ဒါပေမဲ့အောက်ရှင်ပြည်ပြည်မှာကြတော့ဒါတွေကိုဝန်ကြီးဌာနတွေကတက်ဆိုင်တဲ့ပုဂ္ဂိုလ်တွေကတိတိကျကျအကောင့်ထဲမပေါ်ပေးနိုင်ဘူးအရှုဆိုရင်စစ်တပ်ကစွန့်လွတ်တာတောင်မှအောက်ရှင်မှာဒီမြို့နယ်အုပ်ချုပ်ရေးမှုတို့မြေစည်းရင်းတို့ကငကိုကငှားထားတဲ့ပြည်သားကယူထားတဲ့ဒီလုပ်ငန်းရှင်တွေကိုပဲအရှုတဝက်ကိုပြန်ပေးတယ်တယောက်တဝက်လုပ်ပါဆိုပြီးတော့နားရှာတယ်ချင်းချောက်တယ်အဲ့အမျိုးတွေလုပ်နေတော့ဒီကိစ္စကဘယ်တော့မှပြီးမှာမဟုတ်ဘူးဒါကြောင့်ကော်မရှင်နေနဲ့ကလည်းလုတ်ပိုင်ခွင့်သာရှိတယ်ဆုံးဖြတ်ခွင့်မရှိဘူးတကယ်တော့လို့ရမှာနိုင်ငံတော်အစိုးရကဒါတွေကိုပြတ်ပြတ်တတ်တတ်ထဲထဲဝင်လို့ရမှာ
အခုလိုပြကြပေးတာအငယ်ဦးဖေးတန်ကျေးဇူးများကြီးတယ်ပါခင်ဗျာ
ဟုတ်ကဲ့